မြန်မာစစ်တပ်ရဲ့ကျူးလွန်မှုတွေနဲ့ပတ်သက်ပြီးတော့စက်တင်ဘာလအကုန်မှာကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံမှာဒီမြမအရေးအဆင့်မြင့်တီးသန့်အထူးဆွေးနွေးပွဲကိုတာဝန်ယူပြုလုပ်ဖို့ရှိတဲ့အကြောင်းဗြိတိန်နိုင်ငံသားဝင်ကြီးအသစ်ဖြစ်တဲ့ Jeremy Hunt ကအင်္ဂါနေ့တုန်းကဗြိတိန်ထက်လွတ်တော်မှာပြောခဲ့ပါတယ်။မကြာခင်သွားဖို့စီစဉ်ထားတဲ့သူ့ရဲ့မြန်မာပြည်ခီးစဉ်တွင်မြန်မာစစ်ကောင်းဆောင်တွေပါဝင်တော်ဆန်းစုကြည်နဲ့လည်းတွေ့ဆုံနိုင်ဖို့မျှော်လင့်ထားတယ်လို့လည်းသူကဆိုပါတယ်။ဒီအကြောင်းမှတ်အင်ဂျင်နီယာကစူးစီးပြီးတော့တင်ပြပါလိမ့်မယ်။
စက်တင်ဘာလ၄ရက်နေ့ဗြိတိန်ထက်လွှတ်တော်မှပြုလုပ်တဲ့ဆွေးနွေးပွဲအတွင်းနိုင်ငံသားရေးဝန်ကြီးတစ် Jeremy Hunt ကိုမြမအရေးနဲ့ပတ်သက်လို့လွှတ်တော်အမတ်တွေကဝိုင်းဝန်းမေးခွန်းထုတ်ခဲ့ကြပါတယ်။အထူးသဖြင့်ဩဂုတ်လနောက်ဆုံးပတ်ကထုတ်ပြန်ခဲ့တဲ့မြမနိုင်ငံဆိုင်ရာကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာနဲ့ပတ်သက်လို့သူ့ရဲ့သဘောထားကိုလွှတ်တော်အမတ်တွေကမေးမြန်းရမှဝန်ကြီး Hunt ကအခုလိုတုံ့ပြန်ဖြေဆိုခဲ့ပါတယ်။
The situation in Burma Myanmar remains.
မနက်ငယ်ကချင်းဒီဟာတကယ်ကိုစိုးရင်ဝယ်ရာဖြစ်ဆက်ပြီးတော့ရှိနေပါတယ်။ဩဂုတ်လ29ရက်နေ့ကထုတ်ပြန်ခဲ့တဲ့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ရဲ့အစီရင်ခံစာမှာမြန်မာစစ်တပ်ကိုစစ်ရာဇဝတ်ကျူးလွန်မှုလူသားမှုအပေါ်ရာဇဝတ်ကျူးလွန်မှုနဲ့လူမျိုးတုံးတပ်ဖြတ်မှုတွေအတွက်တရားစွဲဆိုဖို့ဖော်ပြထားပါတယ်။အဲ့ဒီလိုပြင်းထန်လာတဲ့ဆွတ်ဆွဲချက်တွေရင်ဆိုင်နေရတဲ့ဘယ်နိုင်ငံမျိုးမဆိုကိုကူကိုလူသားဆန်တဲ့ကျင်နာတရားစိတ်ရှိတယ်လို့တတ်မလို့မရပါဘူး။
လုံခြုံရေးကောင်စီမှာမြန်မာအရေးအဓိကကင်တွယ်နေတဲ့ဗြိတိန်နိုင်ငံအနေနဲ့မြန်မာစစ်ကောင်းဆောင်တွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးတင်ဖို့ပြက်ကွက်ခဲ့ကြောင်းဗြိတိန်လွှတ်တော်အမတ်တွေကဆွေးနွေးပွဲမှာဝေဖန်ထောက်ပြခဲ့ကြပါတယ်။ဒါနဲ့ပတ်သက်လို့ဝန်ကြီး Hunt ကအခုလိုဖြေကြားခဲ့ပါတယ
်။ The UK has a special responsibility as the pen holder. I intend to be convening a high level meeting of ministers. ဒီနေ့ဟာ
pen holder ဖြစ်ထူးတောင်းရှိတဲ့နိုင်ငံတွေနဲ့ဒီလကုံကျင်းပမဲ့ကုလသမဂ္ဂထွေထွေညီလာခံပြင်ပမှာမြန်မာနိုင်ငံရဲ့အစ်စင်မြင့်ဆွေးနွေးပွဲကိုတာဝန်ယူပြီးတော့ကျင်းပဖို့ကျွန်တော်တို့စီစဉ်ထားပါတယ်။ဒါပေမဲ့ ICC နိုင်ငံတကာပြစ်မှုခုံရုံးပို့ရေးဖြစ်လာဖို့ကတော့လုံခြုံရေးကောင်စီရဲ့ဆုံးဖြတ်ချက်ပေါ်မှာပဲမူတည်နေပါတယ်။အခုချိန်မှာ ICC ကိစ္စကိုလုံခြုံရေးကောင်စီမှာအများသဘောတူညီချက်ရဖို့ရှင်းရှင်းလင်းလင်းမသိရသေးပါဘူး
။ဗြိတိန်နိုင်ငံအနေနဲ့မြန်မာအစိုးရကိုဖိအားပေးဆက်ဆံသင့်သလားစစ်ဆန့်ညှိနှိုင်းတဲ့နီးလန့်နဲ့ဆက်ဆံသင့်သလားဆိုတဲ့လွှတ်တော်အမတ်တဦးရဲ့မေးခွန်းကိုတော့သူကအခုလိုဖြေကြားခဲ့ပါတယ်။
But I think it's very important in all our dealings with the Burmese regime.
မြန်မာစစ်အနေနဲ့ဆက်ဆံရေးနည်းလမ်းမှန်မြအရေးကြီးပါတယ်။သူတို့ကျူးလွန်ခဲ့တဲ့လုပ်ရက်တွေဟာလက်ခံနိုင်ပွဲမရှိဘူးဆိုတာသူတို့နားလည်ထားပါတယ်။ဗြိတိန်ပါဝင်ဥရောပသမဂ္ဂကနေပြီးတော့လွန်ခဲ့တဲ့လနိုင်ငံတုန်းကမြန်မာစစ်တပ်တာဝန်ရှိသူ9ဦးကိုတဦးချင်းပြစ်မှတ်ထားပိတ်ဆို့ရေးယူခဲ့ပါတယ်။ဒီသမဂ္ဂပို့ပြီးတော့ရေးယူလုပ်ဆောင်တင်တာတွေလိုအပ်နေပါတယ်။
တနင်္လာနေ့ကထောင်တန်ခုနှစ်နှစ်စီချမှတ်ခံရတဲ့ writer သတင်းထောက်တွေဖြစ်တဲ့ကိုဝါလုံးနဲ့ကိုကျော်စိုးတို့အခြေအနေကိုလည်းဗြိတိန်အစိုးရအနေနဲ့အလွန်မဲဆိုးရိမ်မကင်းဖြစ်မိကြောင်းနဲ့သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမှာဒီကိစ္စကိုမြန်မာအာဏာပိုင်တွေနဲ့တီးခြားဆွေးနွေးမှာဖြစ်ကြောင်းဝန်ကြီး Hunt ကပြောပါရတယ်။ဗြိတိန်နိုင်ငံအနေနဲ့မြန်မာစစ်ကောင်းဆောင်တွေ ICC တည်ရေးကုလသမဂ္ဂမှာညွန်ပေါင်းမဟာမိတ်အဖွဲ့တိစောက်ပြီးဆောင်ရွက်ဖို့အခြေအနေရှိမရှိလွှတ်တော်အမတ်တဦးကမေးမြန်းရမှာတော့
And I think we have two priorities in this situation which is a humanitarian
ဥစားပေးဆောင်ရမယ့်အဆင့်နှစ်ဆင့်ရှိတယ်လို့ကျွန်တော်မြင်ပါတယ်လူသားချင်းဆိုင်ရာဘေးဒုက္ခကပ်ဆိုးကိုဖြေရှင်းဖို့နဲ့တရားမျှတမှုရဖို့ဥပဒေနဲ့အညီအရေးယူဆောင်ရွက်ဖို့ဖြစ်ပါတယ်ပထမအချက်အတွက်ဒုက္ခသည်တွေနေရက်ကိုလုံးလုံးချုံချုံနဲ့ပြန်နိုင်ရေးဖြစ်ပါတယ်ဒီအတွက်ပြဿနာတိတ်မရှိဘူးဆိုပေမဲ့နိုင်ငံနေဆက်မှာဖြစ်နေတဲ့လူသားချင်းဆန္ဒမှုဆိုင်ရာအခြေအနေဖြစ်တဲ့အတွက်တိတ်ပြီးတော့အရေးကြီးပါတယ်ဒုတိယအချက်ကတော့ပြစ်မှုကျူးလွန်သူတွေတရားဥပဒေကိုရင်ဆိုင်ရမယ်ဆိုတာတေချာအောင်လုပ်ရမှာပါဒါပေမဲ့ဒီလိုဖြစ်လာဖို့ကခက်ခဲတဲ့ခီးရှည်ကြီးကိုတွားရအောင်ပါ
။ဒါအပြင်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးခွင့်ရခဲ့မယ်ဆိုရင်သူတင်ပြမယ့်အချက်တွေကိုလည်းအထက်လွှတ်တော်မှဝင်းကြီး Hunt ကအခုလိုပြောသွားပါရစေ
။ I hope to meet Aung San Suu Kyi. I think I probably expressed the disappointment. ဒေါအောင်
ဆန်းစုကြည်နဲ့တွေ့ဆုံမှုကျွန်တော်မျှော်လင့်ထားပါတယ်။သူ့အနေနဲ့ဆန်ပြူထိုက်အောင်မလုပ်နိုင်ခဲ့တဲ့အပေါ်မှာဗြိတိန်အစိုးရနဲ့အထက်လွှတ်တော်ကစိတ်ပျက်မှုတွေနဲ့ပတ်သက်ပြီးသူ့ကိုအသေးချာပြောပြမှာပါ။ကျွန်တော်တို့တော်တော်များများကသူ့ကိုနှစ်ပေါင်းများစွာလေးစားခဲ့ကြတာပါ။သူ့အနေနဲ့ဆောင်ရွက်နိုင်မယ်လို့လည်းမျှော်လင့်ခဲ့ကြပါတယ်။အဓိကအရေးကြီးတဲ့ချက်ကသူ့အနေနဲ့မြန်မာမျိုးချေဝါဒီတွေရဲ့လမ်းကိုလိုက်မလား။ဒါမှမဟုတ်နိုင်ငံသားအလုံးကိုစံချိန်စံနှုန်းနဲ့အညီအရေးတူဆက်ဆံမှုခွင့်လန်းရှိတယ်ဆိုတာကိုအသိမှတ်ပြုမလားဆိုတာရွေးချယ်ရမှာဖြစ်ပါတယ်
။သူ့ရဲ့မြန်မာနိုင်ငံခီးစဉ်အတွင်းမြန်မာစစ်ကောင်းဆောင်တွေနဲ့ဒေါအောင်ဆန်းစုကြည်နဲ့ပါတွေ့ဆုံဖို့နဲ့လက်တွေ့အခြေအနေမှာဘာတွေဖြစ်နေသလဲဆိုတာသူကိုယ်တိုင်သွားကြည့်ဖို့အရေးကြီးကြောင်းဗြိတိန်နိုင်ငံသားရေးဝန်ကြီးတစ် Jeremy Hunt ကဗြိတိန်အထက်လွှတ်တော်မှပြောဆိုသွားပါရရှင်